မင်္ဂလာညနေခင်းမှာတို့တာရှင်များရှင် VOA American အသံရဲ့2018ခုနှစ်ဩဂုတ်လ28ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Washington DC မြို့တော်ကနေ9မီတာ1925ရူကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်မှာဒီနေ့ညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားပါမယ
်ကျမသင်္ကီထိုက်ပါရှင်ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုတော့မအီတန့်စင်နဲ့အတူကြီးညာပါမယ်ကွလွန်တိုအမေရိကန်ထက်လွတ်တော်အမတ်ဂျူမကင်းအတွက်ဂုံပြအောက်မေ့ပွဲအခမ်းအနားတွေကိုအမေရိကန်သမ္မတဟောင်းတွေနိုင်ငံရေးလောကကပုံကူတွေတက်ရောက်ကြဖို့ရှိနေပါတယ်။ရိုဟင်ဂျာပြည်ပခန့်ကိုတစ်ဖက်သက်ဒဏ်ခတ်ပိတ်ဆို့မှုတွေပြစ်တင်ဝေဖန်မှုတွေနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကြားကြရပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။အင်္ဂါညနေခင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကတော့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ထုတ်ပြန်တဲ့အစီရင်ခံစာနဲ့အကြံပေးချက်တွေကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့အလေးထားကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူတရစ်ကတင်းလာနေကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
I think as far as Secretary General is concerned, this is a very important report that all bodies of the United Nations and the international community should give serious consideration to.as well as its recommendations.
I think ဆွေးနွေးပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင်းနဲ့ဒုနာဆင်ရမှာကတော့မတူကွဲပြားစွာရှိနေတဲ့မွန်နိုင်ငံ၏ပါတီတွေတပါတီတည်းပေါင်းစည်းလိုက်တဲ့အကြောင်းနဲ့မလေးရှားနိုင်ငံမှာရှိနေတဲ့ချင်းတိုင်းသားလူမျိုးစုတွေတွေ့ကြုံနေရတဲ့အခက်အခဲတွေအကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့မအီတန်စင်တို့ကပြောပြပေးပါအောင်ရှင်။
ပြီးခဲ့တဲ့စနေနေ့ကကွယ်လွန်ခဲ့တဲ့အသက်82နှစ်အရွယ်အမေရိကန်အထက်လွှတ်တော်မှဂျွန်မကင်းကိုနောက်ဆုံးအနေနဲ့အောက်မေ့ဂုံးပြုတဲ့အခမ်းအနားတွေထဲကတစ်ခုဖြစ်တဲ့စနေနေ့အောက်မေ့ဂုံးပြုပွဲကိုတော့နိုင်ငံရေးအတိုင်းအဝန်အတွင်းလက်ရှိတာဝန်ထမ်းဆောင်နေကြသူတွေရောအရင်ကတာဝန်ထမ်းဆောင်ခဲ့ကြသူတွေရောတက်ရောက်ကြဖို့ရှိနေပါတယ်။ Washington DC က National Cathedral မှာကျင်းပမယ့်အခမ်းအနားမှာတော့သမ္မတဟောင်းနေဖြစ်တဲ့ Barack Obama နဲ့ George W. Bush တို့ကချီးကျူးဂုံးပြုစကားပြောကြမှာပါ။နိုင်ငံခြားရေးဝန်ကြီးဟောင်း Henry Kissinger နဲ့အထက်လွှတ်တော်အမဟောင်း Joseph Lieberman တို့လည်းစကားပြောကြမှာဖြစ်ပါတယ်။ဒုတိယသမ္မတဟောင်း Joe Biden ၊ကာကွယ်ရေးဝန်ကြီးဟောင်း William Cohen ၊နယူးယောက်မြို့တော်ဝန်ဟောင်း Michael Bloomberg နဲ့အထက်လွှတ်တော်အမဟောင်းတွေဖြစ်ကြတဲ့ Gray Hart, Ruth Fingo, Phil Graham တို့ကတော့ကွယ်လွန်သူဂျွန်မကင်းရဲ့ခေါင်းတလားကိုတည်ဆောင်ချမှာဖြစ်ပါတယ်။အထက်လွှတ်တော်မှဂျွန်မကင်းရဲ့ရုပ်အလောင်းကိုတော့လာမယ့်တနင်္ဂနွေနေ့မှာမယ်ရီလန်းပြည်နယ်အနာပိုလစ်ကသူတက်ရောက်ခဲ့တဲ့အမေရိကန်ရေးတပ်အကယ်ဒမီမှာမြှုပ်နှံမှာဖြစ်ပါတယ်။1989ခုနှစ်မှာအထက်လွှတ်တော်အမှတ်ဖြစ်မလာခင်ဂျွန်မကင်းက1983ခုနှစ်ကစလို့ပြည်နယ်အောက်လွှတ်တော်အမှတ်အဖြစ်တက်တန်းနှစ်ကြိမ်တာဝန်ယူခဲ့တဲ့အရီဇိုနာပြည်နယ်မှာသူ့အတွက်အောက်မေ့ပွဲအခမ်းအနားတွေကိုစတင်မှာဖြစ်ပါတယ်။နေပြန်ပုတ်ထုနှစ်မှာတော့အာရီဇိုနာပြည်နယ်လွှတ်တော်မှာသူ့ရဲ့ရှုပ်လောင်းကိုထားရှိဂုဏ်ပြုမှာဖြစ်ပါတယ်။အထက်လွှတ်တော်အမတ်မက်ကင်းကွယ်လွန်ခဲ့ရမှုအပေါ်အမေရိကန်နိုင်ငံရဲ့အတိုင်းအဝန်ကရောကမ္ဘာခေါင်းဆောင်တွေကပါသူ့အကြောင်းအမှတ်ရပွဲတွေကိုပြန်လည်အောက်မေ့ပြောဆိုနေကြပါတယ်။ဒါ့ပြင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျွန်မက်ကင်းရဲ့စစ်မှုထမ်းဘဝဒါမှမဟုတ်လဲနိုင်ငံရေးအရာဆောင်ရွက်ခဲ့တာတွေကိုရည်ရွယ်ပြောဆိုရမလို့ပဲမက်ကင်းကွယ်လွန်ရမှုအတွက်မိသားစုနဲ့ထပ်တူဝမ်းနည်းရကြောင်းသာပြောဆိုထားတာပါ။ဂျွန်မကင်းကိုတရားကောင်တူဦးဖြစ်ခေါ်ဆိုပြီးသူ့ဘဝဖျက်ဆီးမှုတွေကိုချီးကျူးဂုဏ်တင်ထားတဲ့ကြီးညာချက်တစ်စောင်ထုတ်ဖို့သမ္မတအင်ပြူရောကပြင်ဆင်ခဲ့ပေမဲ့လည်းသမ္မတထရန့်ကပယ်ချခဲ့တယ်လို့မနေ့တနင်္လာနေ့တုန်းကဝါရှင်တန်ပို့စ်သတင်းစာကြီးကဖော်ပြပါတယ်။ကွယ်လွန်သူအထက်လွှတ်တော်အမတ်ဂျွန်မကင်းကိုဂုဏ်ပြုတဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ကုံမှာသမ္မတအင်ပြူရောမှာအလံကိုတိုင်တဝက်ရှော့ချလွှင့်ထူခဲ့ပေမဲ့လို့လည်းမနေ့တနင်္လာနေ့မှာတော့အလံကိုပြန်ပြီးအပြည့်တင်ခဲ့ပါတယ်။ဒါပေမဲ့တင်းနှင်းလာနေနေခင်ပိုင်းမှာတော့အမေရိကန်သမ္မတအင်ပြူရောမှာအလံကိုတိုင်တဝက်ပြန်ပြီးတော့ရှော့ချလွှင့်ထူခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေပြန်ပြီးတော့စတင်ဖို့ကနေဒါနိုင်ငံကထိတ်တန့်စေစားညှိနှိုင်းသူနိုင်ငံခြားရေးဝန်ကြီးခရစ်စတီယန်ဖရီလန်ကဒီကနေ့မှာဝါရှင်တန် DC မြို့တော်ကိုလာရောက်မယ်လို့မျှော်လင့်ရပါတယ်။မနေ့ကတော့သမ္မတထရမ့်ကမြောက်အမေရိကနိုင်ငံများကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA မှာပါဝင်နေတဲ့ကနေဒါနိုင်ငံကိုဘေးဖယ်ပြီးတော့အမေရိကန်ပြည်အောင်စုနဲ့မက္ကဆီကိုနိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုအသစ်တွေရရှိလိုက်ပြီလို့ပြောဆိုထားပါတယ်။ညှိနှိုင်းမှုတွေပြန်ပြီးတော့စတင်မှာဖြစ်သလိုတရားမျှတတဲ့ညှိနှိုင်းမှုဖြစ်အောင်ဆောင်ရွက်မယ်အကြောင်းကိုလည်းသမ္မတထရမ့်ကပြောဆိုထားပါတယ်။ ကနေဒါနိုင်ငံဟာအမေရိကန်ရဲ့ဒုတိယအကြီးဆုံးကုန်သွယ်ပတ်နိုင်ငံလည်းဖြစ်ပါတယ်။အကယ်၍ကနေဒါနဲ့အမေရိကန်တို့ညှိနှိုင်းမှုအောင်မြင်မှုမရှိရင်တော့အမေရိကန်အနေနဲ့မက္ကဆီကိုတနိုင်ငံနေနဲ့ပဲကုန်သွယ်ပတ်သဘောတူညီချက်ရမယ်။အမေရိကန်အတွက်တော့အကျိုးရှိပါမလားဆိုရဲမေးခွန်းတွေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာဖြတ်သိမ်းခံထားတဲ့နိုင်ငံရေးပါတီကပါတီဝင်14ဦးကိုအစိုးရကပြန်လွှတ်ပေးလိုက်ပါတယ်။ဆယ်စုနှစ်သုံးခုကြာနိုင်ငံအာဏာကိုရယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်ကိုထပ်ပြီးတော့တက်တန်းတိုးပေးလိုက်တဲ့အငင်းပွားပွဲရွေးကောက်ပွဲနောက်ပိုင်းအခုလိုလွှတ်ပေးတာဖြစ်ပါတယ်ကမ္ဘောဒီးယားဘီရင်ရဲ့ပြစ်ဒဏ်လွင်ငင်းခွင့်နဲ့ဒီကနေ့အင်္ဂါနေ့အစောပိုင်းဖနွမ်ပင်မြို့တော်ကပရီစာထောင်ကနေဒီလူတွေလွတ်လာတာဖြစ်ပါတယ်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့2014ခုနှစ်လမ်းပေါ်ထွက်ဆန္ဒပြမှုတွေမှာပါဝင်ပတ်သက်ခဲ့တဲ့အတွက်သဘုံထားမှုနဲ့သူတို့ကိုပြစ်ဒဏ်ချတာဖြစ်ပါတယ်ထောင်နှံ9နှစ်ကနေအနှစ်20အထိပြစ်ဒဏ်ချခံထားရသူတွေလည်းဖြစ်ပါတယ်။သူတို့ကျူးလွန်ခဲ့တာတွေအတွက်တောင်းပန်ကြောင်းထုတ်ပြန်ခဲ့ကြပြီးတဲ့နောက်ပြစ်ဒဏ်လွန်ငင်းခွင့်ရတာဖြစ်ပါတယ်။တရားရုံးချုပ်အမိန့်နဲ့ပြီးခဲ့တဲ့နှစ်မှာဖျက်သိမ်းလိုက်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကပါတီဝင်တွေလည်းဖြစ်ပါတယ်။အတိုက်ခံပါတီကိုဖျက်သိမ်းခဲ့တာကြောင့်ပြီးခဲ့တဲ့လကကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီကလွတ်တော်နေရာ125နေရာစလုံးကိုအနိုင်ရသွားစီရေလမ်းပွင့်သွားတာလည်းဖြစ်ပါတယ်။ပါတီငယ်စကုတ်ကူတို့ရွေးကောက်ပွဲဝင်ပြိုင်ခဲ့ကြပေမဲ့အတိုက်အခံပါတဲ့ဆိုယုံသာဖြစ်စေခဲ့တာပါ။လက်ရှိအာဏာရပါတီကအပြတ်အသတ်နိုင်ရသွားတာကြောင့်နောက်လာတဲ့လွတ်တော်သစ်ဖွဲ့စည်းပြီးရင်တော့နိုင်ငံအာဏာကို33နှစ်တာချုပ်ကန်ထားတဲ့ဝန်ကြီးချုပ်ဟွန်ဆန်အတွက်နောက်ထပ်သက်တမ်းထပ်တိုးသွားစီမှာဖြစ်ပါတယ်။
တောင်ကိုရီးယားအမေရိကန်နဲ့တန်တမန်ရေးရာပြပြအောင်လို့ဆောင်ရွက်နေတဲ့မြောက်ကိုရီးယားဟာဂျပန်နိုင်ငံရဲ့အမျိုးသားလုံခြုံရေးအပေါ်မှာတော့အဆိုးရင်ရတဲ့ချင်းချမှုအဖြစ်ဆက်ရှိနေသေးတယ်လို့ဂျပန်ကပြောဆိုလိုက်ပါတယ်။ဒီကနေ့မှာထုတ်ပြန်လိုက်တဲ့နှစ်စဉ်ထုတ်ဝေနေကြဂျပန်နိုင်ငံရဲ့ကာကွယ်ရေးမူဝါဒစာတမ်းအရအခုလိုကောက်ချက်ချလိုက်တာလည်းဖြစ်ပါတယ်။2016ခုနှစ်ကတည်းကမြောက်ကိုရီးယားအနေနဲ့အနုမျိုးစမ်းသပ်မှုအသုံးချိန်လုပ်ခဲ့တယ်လို့ပဲ့ထင်းတဲ့ဒုံးကြီးအခု40ထက်မနည်းကိုလည်းပြစ်ခတ်စမ်းသပ်ခဲ့တဲ့အပြင်ဂျပန်နိုင်ငံဘက်ခြမ်းကိုလည်းကြီးကြခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးရန်ကိုကြိုတင်ကာကွယ်နိုင်မှုအတွက်အမေရိကန်မှာဆောက်လုပ်တဲ့ Aegis Ashore တာဒိုနဲ့တာလက်မစ်ဆိုင်းဒုံးခွေရေဒါခန့်နဲ့ဒီစနစ်တွေကိုတက်ဆင်ဖို့ပြင်ဆင်နေတဲ့အကြောင်းဂျပန်နိုင်ငံကပြောဆိုထားပါတယ်။မြောက်ကိုရီးယားဟာတောင်ကိုရီးယားနဲ့ဆက်ဆံရေးပြည်လည်အောင်လို့အပြည့်ညှိနေတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့သမိုင်းဝင်ထိပ်သီးစည်းဝေးပွဲကိုလည်းဂျွန်လ၁၂ရက်နေ့တုန်းကစင်ကာပူမှာကျင်းပနိုင်ခဲ့ပါတယ်။မြောက်ကိုရီးယားကသူ့ရဲ့အနုမြူနယ်မစ်ဆိုင်းစီစဉ်တွေကိုဆွတ်မဲ့အကြောင်းအကြမ်းမြင့်သဘောတူထားတဲ့အကြောင်းလက်မှတ်ရေးထိုးခဲ့ပါသေးတယ်။အရှိတရုတ်ပင်လယ်အတွင်းမှာနေပြည်တော်ဆိုင်မှုချဲ့ထွင်လာတဲ့တရုတ်နိုင်ငံဟာလည်းသူ့ရဲ့စစ်တပ်ကိုအားဖြည့်လာနေတာကလည်းစိုးရိမ်စရာကိစ္စတစ်ခုဖြစ်တဲ့အကြောင်းဂျပန်နိုင်ငံရဲ့ကာကွယ်ရေးမူဝါဒစာရမ်းမှာဖော်ပြထားပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအင်မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်အရင်နဲ့ပတ်သက်ပြီးဖိအားပေးနေတာတွေကပြည်ထနာကိုဖြည့်ရှင်းရေးအထောက်အကူမဖြစ်ဘူးလို့တရုတ်ဘက်ကဒီကနေ့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုတုံ့ပြန်ပါတယ်
။我认为单方面的指责或者说是施压其实是无助于问题的解决的。中方只是一如既往希望。
ရိုဟင်ဂျာမွတ်စလင်အရင်နဲ့ပတ်သက်ပြီးတစ်ဖက်သက်တန်းခတ်ပိတ်ဆို့မှုတွေဝေဖန်မှုတွေနဲ့ကင်တွယ်ဖြည့်ရှင်းလို့ရမယ်လို့တရုတ်အနေနဲ့မယူဆဘဲအပြုသဘောဆောင်တဲ့အခန်းကဏ္ဍကသာဆက်ပြီးဆောင်ရွက်သွားမယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဆွေးနွေးမှုတွေအရေးယူဆောင်ရွက်တာတွေကိုတရုတ်ဘက်ကတားဆီးပိတ်ပင်နေဆိုတဲ့ပြောဆိုချက်အပေါ်မှာသဘောမတူဘူးလို့လည်းပြောခွင့်ရဟွာချောင်ရင်ကပြောဆိုပါတယ်။ရိုဟင်ဂျာရေးဟာလူမျိုးရေးဘာသာရေးအရာရောတမိုင်းချောင်းအရာပါရှုပ်ထွေးနေတဲ့ပြဿနာဖြစ်တဲ့အကြောင်းဆွေးနွေးညှိနှိုင်းမှုတွေနဲ့သာဒီကိစ္စပြေလည်ရေးဆောင်ရွက်ရမှာဖြစ်ကြောင်းနိုင်ငံတကာအတိုင်းဝိုင်းဘက်ကရောမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကရောစူးစမ်းဖြေရှင်းနေကြပြီးတိုးတက်မှုတချို့ကိုတွေ့ရတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဒီကိစ္စကိုဆွေးနွေးညှိနှိုင်းဖြေရှင်းနိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းဘက်ကအပြုသဘောဆောင်တဲ့အခန်းကဏ္ဍကနေဆက်ပြီးပံ့ပိုးဆောင်ရွက်ဖို့လဲတိုက်တွန်းသွားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြား ဆွေးနွေးညှိနှိုင်းမှုတွေတိုးတက်လာစေဖို့ရခိုင်ပြည်နယ်တွင်ရေရှည်တည်ငြိမ်ရေးကိုထိန်းသိမ်းပြီးလက်တွေ့ကျတဲ့ဖြည့်ရှင်းချက်တရက်နဲ့ရှေ့ဆက်ဖော်ဆောင်နိုင်ရေးကိုသာနိုင်ငံတကာအတိုင်းဝိုင်းဘက်ကဆက်ပြီးဆောင်ရွက်ဖို့ကိုလည်းတရုတ်ဘက်ကဒီကနေ့တိုက်တွန်းလိုက်ပါတယ်ရှင်
မြန်မာနိုင်ငံကချင်းနေရီနဲ့ပတ်သက်ပြီးတော့ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးကြဖို့ရှိနေပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့ထားတဲ့မြန်မာဆိုင်ရာစုံစမ်းရေးအဖွဲ့ကပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစီရင်ခံစာထုတ်ပြန်ခဲ့ပြီးတော့နောက်တစ်နေ့မှာပဲဆွေးနွေးဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့လုံခြုံရေးကောင်စီဆွေးနွေးပွဲမှာတော့ကုလသမဂ္ဂတွင်မှချုပ်အန်တိုနီယိုဂူဒရက်စ်နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဟောလိဝုဒ်တရုတ်ဆောင်ကိတ်ဘလန်ချက်တို့လည်းတက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။မနေ့တုန်းကစုံစမ်းရေးအဖွဲ့ရဲ့စီရင်ခံစာမှာတော့ရွှေချမူဆင်းတွေအပေါ်ပြီးခဲ့တဲ့နှစ်အတွင်းဖြိုခွင်းမှုတွေမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ကြမ်းကြုတ်ရက်ဆက်မှုတွေရှိခဲ့တယ်လို့အစီရင်ခံစာထဲမှာဆွတ်ဆွဲထားပြီးတော့နိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့စစ်တပ်ထိတ်တန့်ခေါင်းဆောင်တွေကိုတရားစွဲဆိုဖို့တိုက်တွန်းပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်နဲ့တခြားစစ်တပ်ခေါင်းဆောင်ပိုင်းကပုဂ္ဂိုလ်9ယောက်တို့ကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းထားပါတယ်။ဒီကိစ္စလုံခြုံရေးကောင်စီမှာမြမရေးဆွေးနွေးမယ့်အချိန်နဲ့ကိုက်ပြီးတော့ကုလစုံစမ်းရေးအဖွဲ့ကအစီရင်ခံစာထုတ်လိုက်တာလို့တမရရုံပြောခွင့်ရဦးစော်ထေကတုံ့ပြန်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြမဆိုင်ရာအချက်လက်ရှာဖွေးအဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုလက်မခံဘူးလို့လည်းပြောဆိုထားပါတယ်။မြန်မာဘက်ကနိုင်ငံတကာပညာရှင်တွေပါတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့ထားပြီးတော့ဒီကတွေ့ရှိချက်တွေကိုအရေးယူဆောင်ရွက်သွားမယ်အကြောင်းနဲ့မြန်မာနိုင်ငံအနေနဲ့လူခွင့်ချုပ်ပေါင်းမှုတွေကိုလုံးဝတိခတ်မှာမဟုတ်ဘူးဆိုတာကိုနိုင်ငံတကာကကတိပြုပြီးသားဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
ဥရောပသမ္မတ EU ကနေဗီတင်တို့နှုတ်ထွက်ပြီးနောက်ပိုင်းကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်နိုင်ရည်ရွယ်တဲ့ဗီတင်ဝန်ကြီးချုပ်ထရီဇာမေရဲ့အာဖရိကတိုက်သုံးနိုင်ငံခီးစဉ်ရဲ့ပထမဆုံးနိုင်ငံအနေနဲ့ဒီကနေ့အင်ကာနီမှာတောင်အာဖရိကနိုင်ငံကိုရောက်ရှိနေပါတယ်။တောင်အာဖရိကနိုင်ငံမြို့တော်ကိတ်တောင်းမှာဗီတင်ဝန်ကြီးချုပ်မေကတက်ရောက်လာသူတွေကိုမိန့်ခွန်းပြောတာမှာတော့ဗီတင်အနေနဲ့အာဖရိကတိုက်နဲ့ကုန်သွယ်ရေးနဲ့အကျိုးစီးပွားတွေအတွက်တိုးမြှင့်ပူးပေါင်းဆောင်ရွက်လိုတယ်လို့ထည့်သွင်းပြောဆိုသွားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့မတ်အီတန်စင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်တဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းတဲမှာပဲတိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်လူခွင့်ရေးကောင်စီကရွေးချယ်ခန့်အပ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကတနင်္လာနေ့ကဂျနီဗာမှာအစီရင်ခံစာထုတ်ပြန်ခဲ့ရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာစိုးရိမ်ပွေလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့အကြံပေးထားပါတယ်။အခုလိုအကြံပေးချက်တွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာဖွဲ့စည်းတွေကလေးလေးနက်နက်ခံယူဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတိုက်တွန်းတဲ့အကြောင်းသူရဲ့ပြောခွင့်ရကသတင်းတောက်တွေကိုပြောခဲ့ပါတယ်အကြောင်းစုံကိုဒေါ်လာလာတန်ကတင်ပြပေးပါမယ
်အင်ဒိုနီးရှားအစိုးရရှိနေချုပ်ဟောင်းမာဇူကီဒီရက်စမန်ဦးဆောင်ပြီးတီရီလင်ကာကရာဒီကာကုမရာဆာမီနဲ့ဩစတြေးလျကခရစ်စတိုဖာဆီဒိုဒီတို့သုံးဦးပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဟာဒီနေ့လာနေ့ကဂျနီဗာမှာတင်သွင်းခဲ့တဲ့အစီရင်ခံစာမှာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်အကြီးအကဲ6ဦးတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့ကြောင့် ICC နိုင်ငံတကာခုံရုံးတင်မှုကြံပေးထားတာဖြစ်ပါတယ်မြန်မာနိုင်ငံကိုတွားရောက်ခွင့်မရဘဲရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးခွင့်လို့ရအိနီချင်းဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်စုံစမ်းစစ်ဆေးခဲ့ရမှာလူပေါင်း185ဦးတို့ရဲ့ထွက်ဆိုချက်တွေဆက်သွယ်ရေးဂျူဒုကရိုက်ကူးထားတဲ့ရုပ်ပုံတွေဓာတ်ပုံတွေနဲ့ဗီဒီယိုတွေအပါအဝင်ရာဇဝတ်မှုကင်းဆိုင်ရာနဲ့စစ်ဘက်ဆိုင်ရာကြွန့်ကျင်ပညာရှင်တို့ရဲ့အကူအညီနဲ့အခုလိုအစီရင်ခံစာကိုပြုစုခဲ့တာဖြစ်ပါတယ်။အစီရင်ခံစာနဲ့အကြံပေးချက်တွေကိုကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့အလေးထားကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကလင်းလာနေကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
Thanks for Secretary General's concern. This is a very important report that all bodies of the United Nations
အတွင်းမှုချုပ်အနေနဲ့ဒီအစီရင်ခံစာဟာတိတ်ကိုအရေးကြီးတယ်လို့ယူဆပါတယ်။ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့နိုင်ငံတကာလူအဖွဲ့အစည်းတွေကဒ ီအစီရင်ခံစာကိုရောအစီရင်ခံစာရဲ့အကြံပေးချက်တွေကိုရောလေးလေးနက်နက်ခံယူသင့်ပါတယ်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အတွင်းမှုချုပ်အနေနဲ့စိုးရိမ်မကင်းဖြစ်ပြီးဒါတွေကိုဖြေရှင်းရမယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးရမယ်ဆိုတာကိုအလေးနဲ့ပြောလာခဲ့တာဖြစ်ပါတယ
်ဒါအပြင်မြန်မာစစ်ကောင်စုံတွေကို ICC နိုင်ငံကခုံရုံးတင်မှုစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အကြံပြုချက်အပေါ်အတွင်းမှုချုပ်ရဲ့ထင်မြင်ချက်နဲ့ပတ်သက်လို့ကတော့မစ္စတာဒူဂျာရစ်က ICC ခုံရုံးတင်ရေးဟာထွေထွေညီလာခံရဲ့လုတ်ပိုင်ခွင့်မှာမရှိတဲ့အကြောင်းအခုလိုဖြေကြားခဲ့ပါတယ
်။ As you know it's an independent report we will secretary general and we'll be giving a due consideration.
ဒီအစီရင်ခံစာဟာတရားလွတ်လပ်စွာစုံစမ်းတင်ပြထားတဲ့အစီရင်ခံစာဖြစ်ပါတယ်။အတွင်းမှုချုပ်အနေနဲ့လက်ခံစဉ်းစားဖို့ရှိသလိုကျန်ကုလသမဂ္ဂအဖွဲ့အစည်းအားလုံးကလည်းလက်ခံစဉ်းစားသင့်ပါတယ် ICC နိုင်ငံကခုံရုံးတင်ဖို့ကအတွင်းမှုချုပ်ကတဆင့်မလုပ်နိုင်ပါဘူ
းရိုဟင်ဂျာ9သိန်းနီးပါးလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခုံလုံရတဲ့လူအခွင့်အရေးကျွလွန်ချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့အတွင်းမှုချုပ်ဂူတရက်စ်ကပြောခဲ့တာဖြစ်ပေမဲ့လို့လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ကနာမည်တက်တဲ့ genocide အတုံးနဲ့ပတ်သက်လို့ကတော့အတွင်းမှုချုပ်ရဲ့သဘောထားကိုအင်္ဂါနေ့လုံခြုံရေးကောင်စီနေကင်းပိုင်းကျင်းပမယ်ရိုဟင်ဂျာရေးတကပွင့်စီပွေးပွဲမှာအတွင်းမှုချုပ်ပြောကြားတဲ့မိကွန်းကိုတည်တည်ချာချာနားထောင်ကြည့်ဖို့မစ္စတာဒူဂျာရစ်ကတိုက်တွန်းလိုက်ပါတယ
် The actual naming of a genocide is one as far as UN is concerned needs to be done
genocide ဆိုတဲ့လူမျိုးရုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအမိတပ်ပြောဖို့ကနိုင်ငံတကာတရားရေးအဖွဲ့အစည်းကလှုံ့ဆော်ရမှာဖြစ်တယ်လို့ကုလသမဂ္ဂကခံယူပါတယ်ဒီလိုပြောလို့လဲရခိုင်မြောက်ပိုင်းအခြေအနေပေါ်အတွင်းမှုချုပ်ကနောက်ဆုတ်သွားမယ်လို့မဆိုလိုပါဘူးမနက်ဖြန်မှာပြောမဲ့သူ့ရဲ့မိကွန်းကိုနီးနီးကပ်ကပ်စောင့်ကြည့်ဖို့ကျွန်တော်တို့တိုက်တွန်းလိုပါတယ
်တင်လာနေကကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာမတင်သွင်းမီပုံမှန်လှုပ်ထုံးရမြန်မာအစိုးရထံကိုအစီရင်ခံစာကြိုတင်ပေးဖို့ခဲ့ပေမဲ့လေမြန်မာအစိုးရထံကတော့သဘောထားထုတ်ပြန်ချက်ချက်ချင်းထွက်ပေါ်လာသေးတာတွေ့ရအကြောင်းလဲသတင်းဒီမှာဖော်ပြထားပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကစုလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ writer သတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုတနင်္လာနေ့မှာတော့အပြစ်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်ဒီမှုနဲ့ဆက်နွယ်ပြီးတော့ပဲလက်ရှိမြန်မာသတင်းမီဒီယာတွေကြုံနေရတဲ့အခက်အခဲအထူးသဖြင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့ကြုံနေရတဲ့အခြေအနေတွေကိုလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပအဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-8-2-5-5-4ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။ဒီကနေ့ညတဲ့ deadline စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့မွန်နိုင်ငံရဲ့ပါတီတွေတပါတီတွေပေါင်းစည်းလိုက်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မတူကွဲပြားစွာရှိနေတဲ့မွန်နိုင်ငံရေးပါတီတွေဟာတပါတီတည်းအဖြစ်ပေါင်းစည်းသွားကြဖို့သဘောတူညီမှုရရှိခဲ့ပြီးပါတီအမည်တစ်ကိုရွေးချယ်နေစေဖြစ်တယ်လို့မွန်ပါတီပေါင်းစည်းကော်မတီတာဝန်ရှိသူတွေကပြောပါရယ်။လာမယ့်စက်တင်ဘာလမှာပါတီမှပုံတင်သွားမှာဖြစ်ပြီးမွန်ပါတီတွေပူးပေါင်းလာတာကြောင့်လာမယ့်2020ရွေးကောက်ပွဲမှာရလတ်ကောင်းတွေပေါ်ထွက်လာမယ်လို့မျှော်လင့်နေကြပါရယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ်ရှင်
။ဟုတ်ကဲ့ပါ။တရားဝင်မွန်နိုင်ငံရေးပါတီနှစ်ပါတီဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးရပါတီနဲ့မရခင်ခန့်မှာအသက်ဖွဲ့စည်းထားတဲ့မွန်မျိုးရကိုစားပြုပါတီတို့ဟာပေါင်းစည်းကြဖို့သဘောတူညီထားကြပြီဖြစ်တယ်လို့မွန်ပါတီပေါင်းစည်းရေးကော်မတီကနိုင်လီသမားကနေ VOA ကိုခုလိုပြောပါတယ
်ကျွန်တော်တို့နှစ်ပါတီပေါင်းစည်းချင်နေရတော့ပြီးပြတ်တလောက်ရှိသွားပါပြီကျွန်တော်တို့နှစ်ပါတီတင်ပြင်ပမှာရှိနေတဲ့အင်အားစုတွေနဲ့လည်းပေါင်းစည်းဖို့အတွက်ကပြီးပြတ်တလောက်ဖြစ်နေပြီအဲ့တော့ကျွန်တော်တို့ကဒီလာမယ့်သောစပြေနေမှာပါတီအမည်တစ်ကိုကျွန်တော်တို့အတည်ပြုသွားမယ်အဲ့ပါတီအမည်တစ်ကိုအတည်ပြုသွားပြီးဆိုလို့ရှိရင်ပေါင်းစည်းရေးခန္ဓာတစ်ခုကိုလုပ်ဖို့ကျွန်တော်တို့ရည်ရွယ်ချက်သတ်မှတ်သွားမယ်ခန္ဓာပြီးလို့ရှိရင်တော့ကျွန်တော်တို့ပါတီမှတ်ပုံတင်တဲ့ကိစ္စကိုတစ်ဆက်တည်းဆက်လက်ဆောင်ရွက်သွားဖို့ရှိတယ်
လက်ရှိမှာပေါင်းစည်းကြမဲ့မွန်ပါတီတို့ကနေရွေးချယ်ဆိုပြထားတဲ့ဘာတီမီ73ခုထဲကနေအမည်တဲ့တစ်ခုရွေးချယ်သတ်မှတ်နိုင်ဖို့အတွက်ဒေတာတည်တည်ကမွန်ပြည်သူတွေရဲ့သဘောထားဆန္ဒကိုရယူနေတယ်လို့လည်းနန်လီသမားကဆိုပါတယ်2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကဘာတီပေါင်းစည်းကြဖို့မွန်ပြည်သူတွေတန်ဃာတော်တွေကနေလှူလန်းဆန္ဒရှိခဲ့ကြပြီးမဲ့လည်းဘာတီပေါင်းစည်းရေးဖြစ်မလာတဲ့အချိန်တွေကနေအခုလိုပေါင်းစည်းနိုင်ခဲ့တာဖြစ်ပါတယ်မသူကွဲပြားတဲ့ဘာတီမူဝါဒတွေရှိနေပြီးမဲ့လည်းတမျိုးရလုံးရဲ့ပုံအကျိုးစီးပွားကိုရှေ့ရှုလို့ပေါင်းစည်းရေးဖြစ်လာတယ်လို့မွန်ပါတီပေါင်းစည်းရေးကော်မတီကနာလီသမားကလည်းခုလိုပြောပါတယ
်ဖေဖွဲ့ကြီးမဆိုတော့လေသဘောထားဒီအနေကြီးကြတွေကတော့တစ်သက်တည်းကြဖို့တော့မလိုဘူးတော့တော်လည်းပဲဒီမွန်တမျိုးသားလုံးရဲ့ပုံအကျိုးစီးပွားပေါ်မှာကျွန်တော်တို့အခြေခံပြီးတော့ပေါင်းစည်းထားတာဖြစ်တဲ့အတွက်တခြားတော့အကြောင်းအရာတွေကတွင်းတွင်းညှိနှိုင်းအခြေခံဖို့တော့မခက်ဘူးလို့ပဲယူဆပါတယ်
မွန်နဘာဒီကနှုတ်ဆက်သွားတဲ့သူတွေနဲ့တခြားနိုင်ငံရေးအင်အားစုတွေနဲ့စုဖွဲ့ထားတဲ့မွန်မျိုးသားကိုစားပြုပါတီဖော်ဆောင်ရေးဖွဲ့တွေအနေနဲ့မွန်တဘာဒီတဲ့ဖြစ်ရေးအတွက်ပူးပေါင်းဖို့သဘောတူညီမှုရရှိထားပြီးလို့မွန်မျိုးသားကိုစားပြုပါတီဖော်ဆောင်ရေးဖွဲ့ကနိုင်မွန်ရာစာကပြောပါတယ်မွန်ဘာဒီတွေပေါင်းစည်းကြတော့မှဖြစ်တဲ့အတွက်လာမယ့်2020ရွေးကောက်ပွဲမှာရလကောင်းတွေပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းနိုင်မွန်ရာစာကဆက်ပြောပါတယ
်2015လုံးကကျွန်တော်မွန်ဘာဒီက3ပါတီလောက်ကွေးနေတဲ့သဘောရှိတာပေါ့အဲ့လိုကိုယ်ပြားနေတဲ့အခါကျတော့ကျွန်တော်တို့မွန်လူလူတွေကပုံအောပြီးတော့မင်းမပေးတာလည်းရှိမယ်တချို့ကျတော့ဒီမွန်ပါတီခွဲတဲ့အခါကျတော့အဲ့မှာတက်ပြီးတော့သူတို့အားရကျဉ်းတ်မှုမရှိကြဘူးလေကျွန်တော်တို့ကကိုစားပြုလွတ်တော်အမတ်ကကျွန်တော်၄ရောက်ပဲနိုင်ရပေါ့အခု2020မှာမွန်ပါတီဒီအားလုံးပေါ့နော်အဲ့မှာပေါင်းစည်းပြီးတော့တပါတီတွေဖြစ်မယ်ဆိုရင်တော့ကျွန်တော်တို့မွန်ပါတီကိုအင်လိုက်အားဒါမေးပြီးထောက်ခံရမယ်လို့ကျွန်တော်ရဲ့ဒီလိုပဲယူဆတယ်လေယုံနဲ့ယုံကြည်တယ်လေ
မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီ AMTP မွန်မျိုးရာပါတီ MMP တို့ပေါင်းစည်းဖို့မွန်ကိုစားပြုပါတီဖော်ဆောင်ရေး22ခုဖွဲ့နဲ့ဩဂုတ်လ6ရက်နေ့မှာမွန်ပြည်နယ်မော်လမြိုင်မြို့မှာတွေ့ဆုံဆွေးနွေးပြီးအချက်5ချက်သဘောတူညီမှုရရှိခဲ့ပါတယ်သဘောတူညီချက်5ချက်ကတော့မွန်တဘာတီဖြစ်မြောက်ရေးပါဝင်မှုအရေးစွဲသတ်မှတ်ရေးပါတီမီ73ခုထဲကအများလက်ခံတဲ့အမည်တစ်ခုကိုရွေးချယ်တည်ပြုရေးမွန်တဘာတီဖြစ်မြောက်မှုမှာကျန်အင်အားစုတွေပါဝင်လာရေးနဲ့ကျန်တဲ့ချက်လက်တွေကိုဆက်လက်ဆွေးနွေးသွားရေးတို့ဖြစ်ပါတယ်မွန်ပါတီပေါင်းစည်းမှုရှိလာတာဟာမွန်ပြည်သူတွေလိုအပ်ချက်တစ်ခုလို့မွန်မျိုးသားနိုင်ငံရေးအနီးကလှစ်လာစောက်ကြည့်သူနိုင်မင်းမင်းလွယ်ကရှုမြင်ပါတယ
်သဘောတူချက်5ချက်ထွက်လာတဲ့ပုံမှာဒါကမွန်ပြည်သူတွေအတွက်လိုလားတောင်းတနေတဲ့သူတို့ရဲ့မြန်မာချက်ရောင်းနေပေါ်လာပြီလို့ပဲကျွန်တော်တို့ကအကောင်းမြင်တဲ့ဘက်ကနေပြီးပဲကျွန်တော်တို့ရှုမြင်ပါတယ
်ပေါင်းစည်းထားတဲ့မွန်ပါတီတွေမှာဥက္ကဋ္ဌဖြစ်နိုင်တဲ့အောင်ဒုဥ္စတွေဖြစ်နိုင်ချန်တော်နိုင်ကျင်နူမွန်ခေါ်နိုင်ငွေသိန်းဒေါက်တာလှအောင်အသွေးမှုဖြစ်ဒေါက်တာမင်းလွယ်စုတော်ဖက်သွေးမှုနိုင်လီသမားတို့ကိုရွေးချယ်ထားပါတယ်မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီ ANDP ဟာ2010ရွေးကောက်ပွဲမှာကိုစလန်နေရ16နေရအနိုင်ရရှိထားပြီးမဲ့2015ရွေးကောက်ပွဲမှာတော့တနေရာအနိုင်ရရှိထားပါတယ်မွန်မျိုးရပါတီ MMP အနေနဲ့2015ရွေးကောက်ပွဲမှာကိုစလန်နေရ3နေရအနိုင်ရရှိထားပါတယ်ခင်ဗျာ
ကိုနိုင်ကွင်းသတင်းပေးပို့ထားတာပါအခုတော့မလေးရှားနိုင်ငံမှာရှိတဲ့ချင်းတိုင်းသားလူမျိုးစုတွေကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မလေးရှားနိုင်ငံမှာရှိနေတဲ့ချင်းတိုင်းသားလူမျိုးစုတွေကိုကုလသမဂ္ဂမဟာမင်းကြီးရုံးကအထောက်အထားကတ်တွေနဲ့ကျန်းမာရေးပညာရေးအထောက်အကူမပေးတော့တဲ့အတွက်လုံခြုံရေးအတွက်အခက်အခဲရှိနေတယ်လို့မြန်မာအစိုးရအနေနဲ့လည်းနေရရင်ပြန်ဖို့ကမ်းလှမ်းတာတွေမရှိတဲ့အကြောင်းမလေးရှားရောက်ချင်းဒုက္ခသည်များမဟာမိတ်အဖွဲ့ကပြောပါရတယ်။မန်အေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံမှာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အဆောက်အအုံနဲ့တတိယနိုင်ငံကိုထွက်ခွာသွားခဲ့ကြတဲ့ချင်းလူမျိုး6000ကျော်ရှိပြီးလက်ရှိမှာတော့အထောက်အထားရှိတဲ့သူတွေကမရှိတဲ့သူတွေပါအားလုံးပေါင်းရင်3000ခွဲဝန်းကျင်လောက်ရှိနေတာပါသူတို့ချင်းလူမျိုးတွေကိုပဲ UNHCR ကနေအထောက်အထားကမထုတ်ပေးတာဟာ3နှစ်လောက်ရှိပြီဖြစ်တဲ့အကြောင်းမလေးရှားရောက်ချင်းဒုက္ခသည်များမဟာမိတ်ဖွဲ့ရဲ့ဥက္ကဋ္ဌပိုမွန်ခတ်ကအခုလိုပြောပြပါတယ်
2013မှာတစ်ချိန်ကျွန်တော်တို့ထုတ်ပေးခဲ့တယ်။2013နောက်ပိုင်းမှာတော့ကျွန်တော်ကျန်းမာရေးမကောင်းတဲ့လူနဲ့မိဘမဲ့ကလေးဆက်ရှိနေအောင်ကလေးစသဖြင့်အဲ့ဒါပဲထုတ်ပေးပြီးမှအဲ့ဒီ2015နောက်ပိုင်းစဉ်လုံးလုံးကိုကျွန်တော်တို့ဒီချင်းဒုက္ခတွေတွေကိုထုတ်မပေးတော့တာဖြစ်တယ်။ထုတ်မပေးနိုင်တော့ဘူးလို့ပဲထုတ်မပေးပေါ့။ထုတ်ပေးနိုင်တော့ဘူးလို့အဲ့လိုကြည့်ပဲကျွန်တော်စီးပွားမှာပြောပါရစေ။2015အောက်ကစလောက်မှာစတာပါ။အဲ့ဒီမှာကျွန်တော်တို့ကအပြင်ကိုစဉ်းလူမျိုးတွေကိုပညာရေးနဲ့ပတ်သက်တဲ့ထောက်ပံ့နေဆက်မိုင်းနဲ့ပတ်သက်တဲ့အထောက်ပံ့နေတော့ livelihood နဲ့ပတ်သက်တဲ့ဒီ project အသေးလေးတွေထုတ်ပေးတဲ့ထောက်ပံ့နေအားလုံးအဲ့ဒီမှာဖြတ်လိုက်တာခင်ဗျ
အခုဆိုရင်မြန်မာနိုင်ငံထဲမှာအရက်သားအစိုးရတက်လာပြီးတဲ့နောက် နိုင်ငံရေးဆွေးနွေးပွဲတွေလုပ်နေတာတွေချင်းပြည်နယ်အတွင်းကလက်နက်ကင်တွေနဲ့လည်းဆွေးနွေးပွဲတွေလုပ်နေတာတွေလည်းရှိနေတာပါဒါပေမဲ့ချင်းဒုက္ခသည်တွေအတွက်နေရက်ပြန်ရေးကမ်းလှမ်းတာတွေတော့မရှိသေးဘူးဆိုပြီးသူကဆိုပါတယ
်နိုင်ငံရေးဆွေးနွေးပွဲတွေနဲ့တိုက်ရိုက်သက်ဆိုင်တာများပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့တကယ်လို့များရွေးချယ်ခွင့်ရှိလာခဲ့တော့ဒါတော့ရွေးချယ်ရမှာပေါ့လေဒါပေမဲ့ဖို့ပြောဆိုင်မှာတော့ကျွန်တော်တို့ကရွေးချယ်ခွင့်မရှိသလိုရွေးချယ်ပွဲရန်အတွက်မအော်ပရှင်မရှိသလိုဆုံးဖြတ်ပွဲရန်လည်းကျွန်တော်တို့ကဘာမှကျွန်တော်တို့ကိုကမ်းလှမ်းလာတယ်လို့လည်းမရှိဘူးဆိုတော့
အခုအချိန်မှာတော့အထောက်အထားသတ်မှတ်တစ်ခုရရှိဖို့ကအရေးတကြီးလိုအပ်ချက်ဖြစ်တယ်လို့လည်းသူကဆိုပါတယ်
။ဆိုတာနေရဖို့အတွက်အဲ့ဒီကတ်ကလည်းအခြေခံလိုအပ်ချက်ဖြစ်နေတဲ့ကတ်ဆိုအချိန်ချင်းတော့ကျွန်တော်တို့တောင်းဆိုပါတယ်ဒါပေမဲ့သူတို့ဘက်ကဒီအကြောင်းပြချက်မပေးသလိုပြန်ပြီးတော့မှလုံခြုံမှုတက်ထုတ်ပေးမယ်ဆိုတဲ့ဟာမျိုးလည်းမရှိတာတော့တော်တော်လေးအခက်အခဲရှိတယ်။ဘာဖြစ်လို့လဲဆိုတော့မလေးရှားနိုင်ငံကတခြားနိုင်ငံနဲ့မတူဘူး။နံပါတ်၁ချက်ကျွန်တော်တို့ကအဖမ်းစီးကြပါတယ်နံပါတ်၂ချက်ကကျွန်တော်တို့ကဒီတမရတိုက်တာနဲ့ခံရတယ်အမျိုးမျိုးပေါ့လေဒီနေ့စဉ်နဲ့မြတ်တာအဲ့ဒီ case ပေါင်းစုံကဖြစ်နေတယ်ဆိုတော့ဒီကျွန်တော်တို့မှာအထောက်အထားမရှိတဲ့ပုံမှာတော့လေအနိုင်ဆင့်ခံရတဲ့ခါကြတော့ဒါတွေလည်းကျွန်တော်တို့အချိန်ချင်းပြင်ပြခဲ့ပါတယ်သူတို့လည်းသိပါတယ်ဒါပေမဲ့သူတို့မှာဒီအကြောင်းပြချက်ကိုဒီခုချိန်ထိထုတ်ပြောတာလည်းမရှိဘူးဆိုတော့လေအဲ့ဒါကတော့အခက်အခဲဆုံးပြဿနာပါကျွန်တော်မှာနေထိုင်ဖို့အဲကျန်တဲ့ကိစ္စတွေတော့ခဏထားလိုက်အောင်ဒီလိုဆက်မှာဒီမလေးရှားနိုင်ငံမှာလုံလုံချောချောနဲ့နေထိုင်ဖို့အထောက်အထားတစ်ခုတော့အမှန်တမ်းလိုအပ်ပါတယ်
ချင်းဒုက္ခသည်တွေဟာမလေးရှားနိုင်ငံကို2018ခုနှစ်ကတည်းကရောက်ရှိခိုးလုံလာတာဖြစ်ပြီးအခုဆိုရင်17နှစ်လောက်ရှိပြီလို့လည်းသူတို့ကဆိုပါတယ်ချင်းဒုက္ခသည်တွေဟာအိန္ဒိယထိုင်းနဲ့မလေးရှားနိုင်ငံတွေမှာခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင
်မအေးမသတင်းပေးပို့ထားတာပါဒီကနေ့ည9နာရီကနေ10နာရီထိတင်ဆက်မဲ့ VOA Radio အစီအစဉ်မှာအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုလိုင်းတူမီတာ25 32 51နဲ့လိုင်းနက်မီတာ190တို့ကနေပြီးစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ရင်ထိုက်ကပြောပြပေးပါအောင်ရှင်
ပြည်ခရစ်စနီနီကကွဲလွန်ခဲ့တဲ့အသက်82နှစ်အရွယ်အမေရိကန်အထက်လွှတ်တော်မှဂျွန်မက်ကင်းကိုနောက်ဆုံးအနေနဲ့အောက်မေ့ဂုံပြုတဲ့အခမ်းအနားတွေကတခုဖြစ်တဲ့စနီနီအောက်မေ့ဂုံပြုဘွဲကိုတော့နိုင်ငံရေးအတိုင်းအဝိုင်းအတွင်းလက်ရှိတာဝန်ထမ်းဆောင်နေကြသူတွေရောအရင်ကတာဝန်ထမ်းဆောင်ခဲ့ကြသူတွေရောလာရောက်ဖို့ရှိနေပါတယ်။ဝါရှင်တန်ဒီစီက National Cathedral မှာကျင်းပမယ့်အခမ်းအနားမှာတော့သမ္မတဟောင်းနေဖြစ်တဲ့ဘရက်ကိုဘားမားနဲ့ George W. Bush တို့ကချီးကျူးဂုဏ်ပြုစကားပြောကြမှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်း Henry Kissinger နဲ့အထက်လွှတ်တော်အမဟောင်း Joseph Lieberman တို့လည်းစကားပြောကြမှာဖြစ်ပါတယ်။ Rohingya Muslim အရင်နဲ့ပတ်သက်ပြီးဖိအားပေးနေတာတွေကပြဿနာဖြစ်ရှင်ရေးအထောက်အကူမဖြစ်ဘူးလို့တရုတ်ဘက်ကဒီကနေ့ပြောဆိုလိုက်ပါတယ်။ Rohingya Muslim အရင်နဲ့ပတ်သက်ပြီးတစ်ဖက်သက်တန်းခတ်ပိတ်ဆို့မှုတွေဝေဖန်မှုတွေနဲ့ကင်တွဲဖြစ်ရှင်းနိုင်မယ်လို့တရုတ်အနေနဲ့မယူဆပဲအပြုသဘောဆောင်တဲ့အခန်းကဏ္ဍကသာဆက်ပြီးဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးလည်းဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးကြဖို့ရှိပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကဖွက်ထားတဲ့မြန်မာဆိုင်ရာစုံစမ်းရေးအဖွဲ့ကပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစဉ်ခံစာထုတ်ပြန်ခဲ့ပြီးနောက်တနေ့မှာပဲဆွေးနွေးဖို့စီစဉ်ထားတာဖြစ်ပါတယ်။ကမ္ဘောနီးယားနိုင်ငံမှာဖျက်သိမ်းခံထားတဲ့နိုင်ငံရေးပါတီကပါတီဝင်14ဦးကိုအစိုးရကပြန်လွှတ်ပေးလိုက်ပါတယ်။ကမ္ဘောဒီးယားဘရင်ရဲ့ပြစ်ဒဏ်လွင့်ကျွင်းနဲ့ဒီကနေ့အင်ကာနီအစောပိုင်းဖနွမ်ပင်မြို့တော်ကပရိစာထောင်ကနေဒီလူတွေလွတ်မြောက်လာတာဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Patrick Dear ဖြစ်ပါတယ်။ကျမတို့ရေဒီယိုစီစဉ်ပြပြချင်း Asia Set 7 ဂျူဒူကနေထုတ်လွှင့်ပေးမဲ့ VOA TV သတင်းလွှာအစီအစဉ်ကိုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။နောက်ထပ်2နာရီကြာမှာကျမတို့ပြန်ဆောင်ကြပါမယ်ရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.